မင်းငင်းမြို့နယ်တောင်ပြူရွာမှာဇူလိုင်လ28ရက်ဗုဒ္ဓနေ့ကမင်းငင်း PDF အဖွဲ့ဝင်90ကျော်ကိုကြီးရွာသားတွေကဝိုင်းဖမ်းပြီးစစ်တပ်လက်ထဲလွှဲပေးလိုက်ပါတယ်။အဲ့ဒီရွာမှာပြူစောတိအဖွဲ့ဝင်တွေလို့ဆိုသူတွေစေးလေ့ကျင့်နေတဲ့အကြောင်းမင်းငင်း PDF အဖွဲ့ကတရင်ရလို့ဆိုပြီးတွားထောက်လန်းချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အခုလိုအဖမ်းခံလိုက်ကြတာဖြစ်ပါတယ်။ဒီလိုဖမ်းဆီးထားတဲ့ဆိုတာကိုစစ်ကောင်စီကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒီကြောင်ကိုဒီရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခွန်ကျူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းမင်းကြီးမြို့နယ်တဲ့ကတောင်ပြူရွာနဲ့ပန်းဆက်ရွာမှာဗုဒ္ဓဦးနေမင်းအစောပိုင်းကတစ်ချိန်တည်းလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ပန်းဆက်မှာတစ်ဖက်လက်နက်ကင်တွေတဲ့ကတဦးသေပြီးသုံးဦးဒဏ်ရာရခဲ့တယ်လို့မင်းကြီး PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲ့ဒီနောက်ပြူစောတိအဖွဲ့တွေတောင်ပြူရွာမှာစစ်ရေးလေ့ကျင့်နေတဲ့သတင်းရတဲ့ဆိုပြီးမင်းကင်း PDF တပ်ဖွဲ့တွေတွားရောက်ထောက်လန်းတာကနေရွာတွင်းကလက်နက်ကင်တွေနဲ့ PDF တွေကြားနှစ်ဖက်ပစ်ခတ်ခဲ့ကြပါတယ်။အဲ့ဒီနောက်ရွာဘက်ကညှိနှိုင်းမယ်လို့ပြောပြီး PDF အဖွဲ့ဝင်တွေအဖမ်းခံလိုက်ရတယ်လို့မင်းကင်း PDF အဖွဲ့ခေါင်းဆောင်တဦးက VOA ကိုပြောပါတယ်။
ညီနိုင်ရမယ်လို့ပြောတယ်။ဒီမှာလည်းလက်နဲ့မပေါဘူး။မင်းတို့လည်းလက်နဲ့မယူပဲနဲ့အားလုံးညီနိုင်ရမယ်ဆိုပြီးတော့ဟိုချော့ခေါ်တာ။ခေါ်တော့ဒီဥဆောင်နဲ့ကလေးနည်းနည်းလေးငယ်တော့ကျုံပြီးတော့မှလိုက်သွားတော့ဗောလေ။ကျွန်တော်လူတွေလည်းကျုံပြီးတော့လက်နဲ့တင်ထားပြီးရွာထဲဝင်သွားတဲ့အချိန်မှာသူတို့ကမိုင်းဖမ်းလိုက်တာ။ဒီကနေ့ဆက်ပြီးတော့မင်းတို့မှရှိသေးတယ်။စစ်တပ်ကိုခေါ်တာ။ဖမ်းလာတဲ့လူတွေစစ်တပ်ကိုလွှဲလိုက်တယ်လို့ပြောတယ်။ဒီလို12ယောက်ကမယုံလို့လိုက်မှတော့7ရောက်တော့ကျွန်တော်တို့လုပ်ခဲ့အားလုံးကတော့စိုးရင်တာပေါ့ဗျာဒါတော့တော့ fancy ဆန်လာရတော့ဒီစစ်ကောင်စီကဂျီနီဗာကွန်ဗင်းရှင်းကိုမလိုက်နိုင်ပါနဲ့ကျွန်တော်တို့လူတွေနှိမ့်ဆက်ဖွင့်နေတာမျိုးအစားဖြောက်မှမျိုးတွေကျွန်တော်တို့စိုးရင်ရ
အဖမ်းခံခဲ့ရတဲ့ထဲကခေါင်းဆောင်ပိုင်းတွေကိုမုံရွာအခြေစိုက်စစ်တပ်ကခေါ်သွားပြီးကြံတဲ့လူတွေကိုတော့တောင်ဖြူရွာမှာပဲစစ်ဆေးနေတဲ့အကြောင်းနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တဲ့အကြောင်းအဖမ်းခံထားသူတို့ရဲ့မိသားစုဝင်ကပြောပါတယ်
ဖမ်းခံထားရတဲ့လူကတော့ခေါင်းကြီးပိုင်း၄ယောက်ကတော့ခေါင်းဆောင်ပိုင်းပေါ့နော်ခေါင်းဆောင်ပိုင်း၄ယောက်ကတော့မမခတ်တရင်ကိုခေါ်သွားတယ်လို့ပြောတယ်။တနေ့လူတွေကတော့လောလောဆယ်တောင်းပြီးသွားပဲဖြစ်သေးတယ်။အဲလောလောဆယ်ကတော့သူတို့ကဟိုလမ်းတောင်မလျှောက်နိုင်ဘူးလို့ပြောတယ်နှိပ်စက်ထားတာတော့ရိုက်နှက်ထားတာပေါ့ဗျာ။စိုးရင်ရတယ်ဗျာ။အဲဒါသူတို့ကပြီးတာနဲ့တကြိမ်နဲ့စက်တာဆိုတော့လေ။အဲတော့ကျတော့ကျွန်တော်တို့အနေနဲ့ကဒီအခွဲတွေကိုစက်ပြင်မှာကိုကျွန်တော်တို့ကစိုးရင်ပါတယ်။
ရွာသားတွေဘက်ကပြည်ရဲတုံးပြီးတော့ PDF အဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာလို့လည်းအဲ့ဒီမိသားစုဝင်ကပြောပါတယ်
။စစဦးချင်းကတော့သူ့နဲ့တစ်ဖက်နဲ့တစ်ဖက်ရစ်ကတ်မှုတွေဖြစ်လာပြီ။ရစ်ကတ်မှုတွေဖြစ်တဲ့အချိန်မှာဟိုဘက်ကအရင်ဆုံးကလေးတွေထွက်လာတာပေါ့ဗျာ။ကလေးတွေကိုအရင်ထွက်ဖိုင်းပြီးလဲသုံးချောင်းနေပါလေထောင်လိုက်တာလေ။ဟိုဘက်ကလည်းနည်းနည်းခဲရန်အင်အားမရှိဘူးလို့ကြားတာဟုတ်ပြီ။အဲ့လိုထွက်လာအဲ့လိုမျိုးဖြစ်တဲ့အချိန်မှာဒီPDF ဖွဲ့တွေကကြတော့အပြစ်မရှိတဲ့ကလေးတွေဖြစ်နေတဲ့အတွက်သူတို့ကချက်လိုက်တာပေါ့ဗျာပြစ်ခတ်မှုအဲ့လိုရဲလိုက်တဲ့အချိန်မှာနောက်ထပ်မိန်းမတွေထပ်ထွက်လာ။အဲမိန်းမတွေကမင်းတို့နဲ့ပူးပေါင်းမယ်ပေါ့။ငါတို့ကလည်းမင်းတို့ကိုကြံမဲ့လူတွေလည်းမဟုတ်ဘူးပေါ့။အဲ့တော့ကြတော့ငါတို့နဲ့စိတ်သက်ညှိနှိုင်းမှုရပေါ့။ဓာတ်ရဲကိုလိုက်ခဲ့ပါလို့ခေါ်တာပေါ့။သူတို့ကလမ်းပြူထောင်းနေဗျာလက်နဲ့ချတယ်ပေါ့။သူတို့ကလည်းရံမလုပ်ဘူးပေါ့။အဲ့တော့ကြတော့ခင်ဗျားတို့လည်းလက်နဲ့မပါပဲလိုက်ခဲ့ပေးပါလို့အဲ့လိုခေါ်တာပဲဗျ။
ဆက်ရွာဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းမီဒီယာတွေကိုပြန်ကြားထားတာမှာရွာကိုအကြမ်းဖက်တောင်းကျမ်းသူအင်အား300လောက်ကလက်နက်ငယ်တွေနဲ့လာပစ်လို့ရွာသားတဦးသေဆုံးပြီးနောက်5ဦးကစိုးရိမ်တရားရီရခဲ့တယ်လို့ဖော်ပြထားပါတယ်။တောင်ဖြူရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အကြမ်းဖက်တောင်းကျမ်းသူ100လောက်ရွာအနီးရောက်လာတာကြောင့်ကျေးရွာသားတွေကဝိုင်းပြီးဖမ်းတာမှာအလောင်း3လောင်းတူမီလက်နက်အလက်50နဲ့အကျံဖဲတောင်ကျန်းသူ53ဦးကိုအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွပြန်ကြားခဲ့ပါတယ်။ CRPH NUG နဲ့ PDF တို့ကိုအာဏာသိမ်းစစ်ကောင်စီကအကျံဖဲအဖွဲ့အစည်းတွေဖြစ်သတ်မှတ်ထားသလို NUG ကလည်းစစ်ကောင်စီကိုအကျံဖဲအဖွဲ့ဖြစ်သတ်မှတ်ကြေညာထားပါတယ်။စစ်တပ်ကအာဏာထိန်းသိမ်းခဲ့ပြီးတဲ့နောက်ပိုင်းစကိုင်းတိုင်းတွေကကလေးကနီရမပင်မင်းကင်းစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးခဲ့တဲ့ရက်ပိုင်းကပဲကနီမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်ရှင်။